ပကောက်ကူမြို့ကနေစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဟာအောက်တိုဘာ18ရက်ကစလို့ပေါင်မြို့ပေါ်မှာတပ်ဆွဲပြီးပေါင်မြို့နယ်တဲကကြေးရွာတွေကိုနေမင်းရှင်းလင်းလုပ်နေတာအခုဆိုရင်ရဲတပ်တစ်ပတ်ရှိနေပြီဖြစ်ပါတယ်။နေမင်းရှင်းလင်းရေးတွင်မှာအရက်သားတူတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတူကပေါင်မြို့နယ်မြောက်ပိုင်းခြေနေကိုအခုလိုပြောပြပါရတယ်။ဒီလာ
တော့ဆိုလဲပကောက်ကူတပ်မတရားဘက်ကနေတရားပြဘက်ကနေအဲ့လိုမျိုးပေါ့ကားအစီး80လောက်နဲ့ဝင်လာတယ်ညာ။ဒီကျွန်တော်တို့ဒီပေါက်ပကောက်ကူလမ်းပိုင်းမှန်နေမှာဝင်ဝင်စည်းကကျမှာပေါက်ရောက်တယ်ပေါက်ကနေမှာတခါအဲ့ဒါပေါက်ရောက်ခဲ့ဆိုထွက်တယ်ပေါ့အဲ့လိုမျိုးပုပ်ပူစုလိုရေးပြရဲစခန်းလိုဟိုဘက်ဆိုဒီရုပ်ကွင်းလိုရာကြီးပြင်းလိုအဲ့ဘက်တွေရိတ်ခါလဲပို့တာပေါ့ဒီရွာတို့ရဲစခန်းလိုရှိရဲ့ရွာအနီးတဝိုက်လမ်းကြောင်းတစ်လျှောက်တူပေါ့ရိတ်ခါလဲပို့ရင်စီကြောင်းထိုးတာပြရတူပါပေါက်မျိုးနဲ့အရှင်းရောက်ပိုင်းအနီးတဝိုက်စီကြောင်းအနီးတဝိုက်ရွာတွေပဲရှောင်ရတာပေါ့ဖလန်ကိုင်းလိုထပေါက်ကုန်းလိုအိုင်နာတွေရောရှောင်းနေရတာပေါ့တားတယောက်အဲ့ဒါကဟိုဟာလင်းချက်နေတဲ့ဦးလေးပြအသက်50အရွယ်လောက်ရှိတယ်အဲ့ဒါကိုကကြီးရင်နဲ့ထိုးတတ်တော့တာ
ဗျတပ်ဖြတ်ခံရသူဟာဝက်ပုတ်ကြီးရွာကဒေသခံလူဖြစ်တယ်လို့ဒေသခံတွေကဆိုပြီးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတီးခြားအတီမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ကနေပြည်ရှင်းလင်းနေတာကြောင့်ပေါင်းပြုတ်နယ်မြောက်ပိုင်းကဝက်ပုတ်ခဲပင်အင်းဓာတ်တော်စတဲ့ကြီးရွာတွေပါဝင်ကျေးရွာဆယ်ရွာထက်မနေ့ကဒေသခံတောင်းတဲ့ချီအားစစ်ပေးတိမ်းရှောင်နေရပါတယ်။ဒါပြင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပြီးစီရေးတင်းမှာနေတာပါ။ပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်တပ်ကအစားအစာနဲ့စေဝါတည်ယူခွင့်တွေပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်အခဲကြုံနေရတယ်လို့ဒေသခံတွေကဆိုပါတယ်
။ဒီစိတ်ကြွားနေလာရင်ဆယ်မိုင်နဲ့ကလုံးမှကြားမှာမနေ့ကတော့မမက်တယ်လို့အဲ့မှာတပေါက်ပိတ်တယ်။နောက်ဒီကဒီကမှာတပေါက်ပိတ်တယ်။ဒီမှာတော့ကုန်စေဝါအခက်အခဲလေးဘာမှမဝင်ခဏတော့ဆိုတော့ကြည့်ဒီဝါအနေနဲ့ကတော့အဆင်မပြေတော့ဘူးဗျ။ဟိုရတန်တန်ခါနာလောက်ကတော့ကဲထိုးကြည့်လောက်ကတော့တောက်လို့ဟိုဝယ်လို့ရဟိုတိုင်ရင်တက်ဖို့ရပါစီစီပေါ့နော်။ရာသီပြည်မယ်လို့တကယ်စီစီလိုဝါဖြစ်တဲ့စိတ်ဆက်ရမျိုးကြီးကပြင်မထဖို့လို့ပါဝေးခက်ခဲတော့တာပေါ့။စစ်ကောင်ကြီးကအခုကပေါက်ကြည့်ပေါက်သားဆိုတာကိုငင်းငင်းပြောတာပေါ့
။ပေါက်တောင်ပိုင်းကနေပေါင်းမျိုးဘော်ကိုစေဝါကူတာဖို့သွားရင်လည်းဖန်စီထိမ့်သိမ့်ခံရတာတွေရှိပြီးပြန်လဲလွတ်မြောက်တာတွေရှိသလိုဆက်ပြီးတော့ဖန်စီထိမ့်သိမ့်ခံရတာလည်းရှိတယ်လို့ဒေသခံတွေကဆိုပါတယ်။ပေါက်တောင်ပိုင်းဟာလက်နက်ကင်ခုခံမှုအားကောင်းတဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဘက်ကပိတ်ဆို့ပြီးအစားအသောက်နဲ့ဆေးဝါးတည်ယူခွင့်တွေကိုကန့်သတ်ထားတာပါအခုလိုကန့်သတ်ထားတဲ့အတွက်ဒေသခံရဲသားတွေမှာစာနယ်ဇင်းကပြက်လက်မှုကြုံတွေ့နေရတယ်လို့အချိန်မီဆေးဝါးကုသခွင့်မရဘဲအခက်အခဲတွေကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာ